ကိုရီးယားကျွမ်းဆွဲမှာဂုဏ်သဆုံးကျုံတွေ့နေရတဲ့တင်းမာမှုတွေကိုရှက်ချနိုင်ရေးသဘောတူညီချက်တစ်စီးတစ်ပိုင်းအဖြစ်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကဝါရပြန့်အံလွှင့်ချက်တွေဒီကနေ့ပဲရက်ဆက်လိုက်ပါတယ်။ပြန်လည်အနေနဲ့မြောက်ကိုရီးယားကလည်းမချိုင်ရင်တော့တောင်ကိုရီးယားစစ်သားနှစ်ယောက်ကိုလက်ရင်ကချွတ်တက်ခဲ့ရတဲ့မြေမြုံပိုင်းပောက်ကွဲမှုနဲ့ပတ်သက်လို့စိတ်ကောင်းဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စစ်ပညာရေးစာချုပ်နဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တာ62နှစ်အကြာမှာနှစ်ဖက်ချင်းဆက်ဆံရေးတိုးတက်အောင်လုပ်ဖို့ကြိုးပမ်းနေတဲ့နဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးရမှာဖြစ်ဖြစ်မြောက်ကိုရီးယားနိုင်ငံပျော်ရွှင်မှာပဲဖြစ်ဖြစ်မချိုင်ရင်ဆွေးနွေးမှုတွေစတင်မှုသဘောတူညီမှုရရှိထားတယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့လုံခြုံရေးအကြံပေးပုဂ္ဂိုလ်ကင်ကွန်ဂျင်းကပြောဆိုခဲ့ပါတယ်။စီးကာလာမှာနှစ်ဖက်ချင်းကွဲကွာသွားတဲ့မိသားစုတွေပြန်လည်တွဲဆုံမှုတွေကိုလည်းစတင်မာလာမှာစတင်မှာဖြစ်တဲ့အကြောင်းနှစ်ဖက်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။တောင်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သဘောတူညီချက်ကိုကျေဆွေလိုက်တယ်လို့ကိုရီးယားကျွမ်းဆွေမှာတင်းမာမှုတွေရောပါဖို့မျှော်လင့်နေကြအောင်ပြောဆိုခဲ့ပါတယ်။သဘောတူညီချက်မရခင်မှာပဲတောင်ကိုရီးယားသမ္မတပတ်ကုန်ငယ်ကတော့နေဆက်တီတက်ကဝါရပြန့်ဆန်လွင့်ချက်တွေကိုမရဆိုင်ခင်မှာစစ်သားနှစ်ယောက်တန်းရခဲ့တဲ့ဖြစ်ရတွေ့မြောက်ကိုရီးယားအနေနဲ့တောင်းပန်ဖို့တောင်းဆိုခဲ့တာပါ။မြောက်ကိုရီးယားကတော့မြေမြုံပိုင်းပောက်ကွဲမှုတဲ့တာဝန်မရှိဘူးဆိုပြီးအစိုးရအိမ်မှာငြင်းဆန်ထားပါတယ်။